စကန်ဒီနယ်မှာကိုဗစ်ကရောဂါကူးစက်သူအရေအတွက်ကြာဆင်းလာတာကြောင့်နေဆက်ကုံတွေရေးနဲ့အပန်းဖြေကမ်းခြေတွေကိုပြန်ခွင့်ဖို့အတွက်ပြင်ဆင်ဆောင်ရွက်နေပြီလို့ပြည်နယ်ကောင်စီကပြောပါတယ်။ဒါပေမဲ့လည်းကရောဂါဆိုင်ကတင်းကျပ်ထားတဲ့စီကမ်းတွေကိုတော့ဆက်လက်ချမှတ်ထားဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်ကအချိန်ဒီအပြည့်ဆုံးရန်ကုန်ကလာတဲ့သတင်းကိုကိုငင်းချန်းကပြောပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုနှုန်းကြာဆင်းလာတယ်ဆိုပေမဲ့အာဏာပိုင်တွေဘက်ကကပ်ဘေးစည်းမျဉ်းတွေတင်းကျပ်ထားတယ်လို့ဒီရက်ပိုင်းအတွင်းမှာပဲစားတောက်ဆိုင်တွေနဲ့အနေခန်းတွေကိုဝင်ရောက်ဖမ်းဆီးတာတွေရှိခဲ့တယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရပြည်နယ်ဥပဒေချုပ်ဦးလှသိန်းကပြောပါတယ်
။ကြီးကြီးဖမ်းတာဆိုတော့ဟိုအနေခန်းတစ်ခေါက်ဖမ်းတယ်။အခုဟာကလည်းစားတောက်ဆိုင်ဆိုတဲ့အဲတဘုံမျိုးနဲ့ရှိပေမဲ့တကယ်အထဲမှာလုပ်နေတာကတော့ဟို KPD နဲ့အနေခန်းအဲ့လိုလဲအဲဟိုသတင်းပို့ရပါတယ
်။ကိုဗစ်ကူးစက်မှုနှုန်းတွေကျဆင်းလာတယ်ဆိုပေမဲ့ရခိုင်ပြည်နယ်မှာနေစဉ်လူဦးရေ20နီးပါးကူးစက်မှုတွေနဲ့တိုက်ဆုံမှုတွေလည်းရှိနေသေးတာပါ။ကိုဗစ်ကူးစက်မှုတွေရှိနေသေးတယ်လို့ကူးစက်လူနာတွေများလာတာစိုးရိမ်လာကြောင်းကိုဗစ်စီးကမ်းတွေတင်းကျပ်ထားရတာလို့ပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းကပြောပါတယ
်။အဲကျွန်တော်လူနာအားဖြင့်ရခိုင်ပြည်နယ်18မြို့နယ်မှာရှိတဲ့ဆေးရုံမှာလူ100အောက်ကိုကျတာ။အဲဆိုတော့ကျတာကတော့ကျတာပေါ့။သို့တော်လည်းကျွန်တော်တို့ကပိုးတွေ့လူနာဒီနေ့မနေ့ကဆိုရင်လူ20လောက်တွေ့ပြီးတယ်ဒီလည်းလူကလည်း၄ရောင်းလောက်ရှိသေးတယ်ဆိုတော့ဟိုဒီယောဂါကရှိနေတယ
်ရခိုင်ပြည်နယ်မှာရှိတဲ့နေဆက်ကုံတွယ်ရေးဂိတ်တွေနဲ့ဈေးတွေစားတောက်ဆိုင်တွေကိုလည်းပိတ်ထားတာကြာနေပြီဖြစ်တာကြောင့်ပြည်သူတွေရဲ့စားဝတ်နေရေးကိုကြည့်ပြီးပြန်လည်ဖွင့်လှစ်ပေးဖို့လှုံ့ဆော်နေတယ်လို့လည်းပြည်နယ်ကောင်စီပြောခွင့်ရဦးလှသိန်းကပြောပါတယ
်နေဆက်ကုံတွယ်ရေးကတော့ကျွန်တော်တို့ဖွင့်ဖို့ကြိုးစားနေပါတယ်ဆိုတော့နေဆက်ကုံတွယ်ရေးကကျွန်တော်တို့ဖွင့်ဖို့ကြိုးစားတဲ့အခါမှာဒီကိုဗစ်နဲ့ပတ်သက်ပြီးတော့လည်းအချက်အလက်တွေစုဆောင်ရတယ်။အဲဆိုတော့ကိုယ့်တခေါက်နဲ့ကိုကျွန်တော်တို့လုပ်တာတဲ့ဖြီထောင်စုကိုစီနိုင်ပြီးတော့လုပ်မယ်၊တင်ကြပြီးတော့လုပ်မယ်ဆိုတော့ဖြီထောင်စုကိုနေဆက်ကုံတွေပြန်ဖွင့်ဖို့အတွက်ကျွန်တော်တို့ပြင်ပြထားတဲ့အနေအထားရှိပါတယ်။ဒီနေဆက်ကုံတွေပြန်ဖွင့်ဖို့အတွက်လည်းဒီကျွန်တော်ပြည်နယ်ကုစားရေးဒီကဒီနယ်ဆေးရုံကြီးကလည်းသူတို့ရဲ့ record တွေကလည်းအကောင်းပါလေဖွင့်နိုင်ပါပြီဖွင့်မယ်ဆိုလို့ရှိရင်ပေါ့
မနေ့ကအထိရခိုင်ပြည်နယ်မှာကိုဗစ်ကူးစက်ခံရသူအယောက်20နဲ့သေဆုံးသူ1ယောက်သာရှိခဲ့တာပါဒါပေမဲ့လည်းရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေထပ်မတိုးလာစေဖို့အတွက်ကိုဗစ်ကာကွယ်ဆေးထိုးပေးတာတွေလုပ်နေသလိုကိုဗစ်စီးကမ်းတွေကိုလည်းလိုက်နာကြဖို့ပြည်သူတွေကိုတိုက်တွန်းထားပါတယ်ခင်ဗျာ